မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပါလားဆိုပြီးဒီရက်ပိုင်းနဲ့ကောလာဟလသတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေတဲ့ပေါ်နေပဲအသီးသီးကထင်ရှားသူတချို့နဲ့ဒေသအသီးသီးကပြည်သူတချို့ရဲ့တုံ့ပြန်တဲ့အနေကိုတင်ပြချင်ပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။လက်ရှိနိုင်ငံရေးတင်းမာမှုတွေအရစစ်တပ်ကအာဏာသိမ်းခဲ့မှာဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုကိုယ်တိုင်ချိုးဖောက်ရာရောင်းလိမ့်မယ်လို့ပြောလာသူက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကျင်မီပါ။
ကိုနေရတော့ကဝေးညုံရဲ့စကားရပါမူတည်ပြီးတော့တက်မလာအာနာသိင်းနေဆိုတော့အတန်ကြီးထွက်လာတဲ့သဘောပါပဲအဲ့တော့ဒီရဲ့သိင်းနာမသိင်းနာဆိုတာသူကိစ္စပေါ့ဗျာသိင်းနေလားသိင်းနေတာပေါ့နော်နောက်ပြီးတော့အရေးပေါ်စီမံချက်ကိုကံကြတဲ့အခါမှာတက်ကဘလို့အာနာဆက်ပြောင်းအောင်လဲဆိုတော့လူထုံးနေရသူရဲ့ခွင့်ပြုချောင်းဝင်ပါပါပြီးသားဗျာအဲ့တော့အဲ့ပါပြီးသားဖြစ်တဲ့အတွက်အဲ့ခွင့်ပြုချောင်းဝင်ကိုကြော်လုံးပြောင်းလုံးချင်တယ်ဆိုတော့လုံးပေါ့ဗျာနော်ဒါကတော့သူခွင့်ပြုချောင်းဝင်ကပြက်ပြီးသားဖြစ်သွားတာပေါ့နော်နောက်တနည်းအားဖြင့်ကတော့စစ်တပ်ကအာဏာသိမ်းလို့ကောင်းကျိုးတခါမှမဖြစ်ခဲ့ဘူးဆိုးကျိုးတွေရတဲ့အချိန်မှာအဲကျွာကြီးကုန်ပြလိုက်မယ်နောက်ပြီးတော့ဒုရဒံမှုတွေဖြစ်မယ်အဲစားချင်းပေါ့ဗျာဒါစစ်တပ်အာဏာသိမ်းတဲ့အချိန်မှာအဲ့တိုင်းဖြစ်တာကြီးပဲအဲ့တော့ဘူးအာဏာကိုကျိုးစီဝါကိုကြည့်မလားနိုင်ငံတော်နဲ့ပြည်ပြည်ကျိုးစီဝါကိုကြည့်မလားဆိုတော့သုံးဖြတ်ကြပါဦးနော်ကျွန်တော်တို့ကတော့ဒီမိုစီဘက်ကနေတော့အများဆုံးရက်တည်ပြီးတော့ပြည်လက်ဒီဒီမိုစီကဝယ်သွားမှာဖြစ်တယ်အထူးသဖြင့်ဟောလိဝုဒ်ရေကောက်ပွဲကိုအကြောင်းပြုပြီးအာဏာသိမ်းမယ်ဆိုပို့ပြီးတော့ဆုံးမယ်ပြည်သူ့ရဲ့အုပ်ချုပ်မှာ
နိုင်ငံကျော်ကဗျာဆရာမောင်စင်ဝင်းပတိကုံကတော့ပြည်သူတွေရွေးချယ်မဲပေးလိုက်တဲ့ရလတ်ကိုအတိအမှတ်ပြုဖို့လိုတယ်လို့ထောက်ပြပါတယ
်။သူဘယ်လိုပြောလဲအရှုံးကိုလက်ခံရတဲ့တတိမရှိတော့ကျွန်တော်တို့ပြည်သူတွေအကုန်လုံးရဲ့တခင်းနဲ့ထောက်ခံထားတဲ့ပြည်သူအစိုးရကိုအလိုမရှိတဲ့သူတွေဟိုလုံးမလုံးရတွေကိုစွတ်ပြီးတော့ပမာယုံရင်းတွေလုတ်နေတယ်လို့ပဲအဲ့လိုပဲယုံကြည်တယ်နောက်တော့ရသေးကြတာပြည်သူရဲ့ဆုံးမြတ်ချက်ပြည်သူရဲ့အင်အားကိုဘယ်လောက်ကြီးမားတဲ့တခြားအရာမှမလွှမ်းမိုးနိုင်ဘူးကျွန်တော်အဲ့လိုပဲယုံကြည်တယ်တခုပဲကအရင်တော့သိနေတဲ့ခေတ်ကာလတွေနဲ့အခုခေတ်ကာလကမတူတော့ဘူးကြာနောက်အရင်တော့ပြည်သူတွေနဲ့အခုပြည်သူတွေရဲ့တန်ခိုးရေကျင်ရလဲဘယ်တော့မှနိုင်ရှင်တော့မရတော့ဘူးအဲ့ဒီအတွက်သူတို့အော်နေတာအလကားပဲလို့ကျွန်တော်ဆိုတဲ့မှာတော့ထင်တယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတိုင်းစိုးကျိုးရလဒ်တွေသာဖြစ်ပေါ်စေခဲ့တယ်လို့ပြောသူကရုပ်ရှင်ဒါရိုက်တာအကယ်ဒမီ1ဖြစ်ပါတယ
်ဒီအာဏာသိမ်းမဲ့ဆိုတဲ့ပုံမှာတော့ပြည်သူအများစုကအနေနဲ့များတော့စိုးရိမ်ပူပန်မှုရှိတာအမှန်ပဲလေနောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်တို့ကခက်ယောဂါကြီးလောက်ဖြစ်နေတယ်ဒီယောဂါကြီးတော့တော်တော်နပန်လို့ပြီးစီးပွားရေးကကျနေတဲ့အချိန်ဒီအခါကျတော့လေခက်ယောဂါကြောင့်လူတွေကအလုံးမရှိဘဲနဲ့စီးပွားရေးလည်းတော်တော်တက်တဲနေတာဆိုတော့ဒီလိုအာဏာသိမ်းမဲ့ပါရဖြစ်တယ်ဆိုတော့လူရဲ့ဆိုးရိမ်ပူပန်မှုကပိုပြီးမြင့်တက်စေတာပေါ့နော်ဒါမကောင်းကျွန်တော်ကဒီအာနာသိမ်းတဲ့အကျိုးဆက်က1962ခုနှစ်တည်းကဦးချိန်ပြီးကောင်းတဲ့အကျိုးဆက်ကိုတခုမှဆန်လာခဲ့ရတာမရှိဘူးဟိုအချမ်းသာဆုံးတိုင်းပြည်ရနေပြီးတော့အစိုးရဆုံးတိုင်းပြည်ဖြစ်သွားတယ်ဆိုတာတာရကပေါ့နော်ပြီးတော့ကျွန်တော်တို့မဲပေးထားတဲ့ပြည်သူအများစုရဲ့ဆန္ဒကလည်းဒီရုပ်ောက်ဝင်မတိုင်ခင်တည်းကရှင်းလင်းပြီးသားပါဒီအမျိုးသားဒီမိုစီဖွဲ့ချုပ်ကအားလုံးကဂျုံကြီးနဲ့အားလုံးမဲပေးခဲ့တာဒီပြည်သူရဲ့ဆန္ဒကိုလည်းအလေးထားဖို့လိုတယ်
ရှမ်းပြည်နယ်ကဆိုင်းမျိုးစင်ကတော့စစ်တပ်ကအာဏာသိမ်းမယ်ဆိုတဲ့သတင်းဟာချင်းချောက်ယုံတက်တက်သာဖြစ်တယ်လို့မြင်ပါတယ
်။အခုနေသားတော့အာဏာသိမ်းမှုစစ်လက်ဝဲတော့ဒါသိမ်းရှိလို့ကျွန်တော်အဲ့လိုမြင်ပါလေ။ဘာကြောင့်လဲဆိုတော့ဒါကသူတို့ပြောလာတဲ့ဒီရေပောက်ပွဲမင်းမတမမှုကိစ္စပေါ့နော်။အဲ့ဒီစောင့်ဟောပေါ့။အစိုးရအနေနဲ့အဲကိုတက်မတော့ပေါ့။ဟိုညှိနှိုင်းမှုရှိတာပေါ့နော်။တက်နေလဲဟောပေါ့။ကျွန်တော်တော့ချင်းချောက်ယုံအဲ့ဒီနေသားလို့ပဲဒါတော့ကျွန်တော်မြင်ပါလား
။ရန်ကုန်မြို့ကအင်ရှင်မမတင်းသူစာကျော်ကတော့အာနာသိမ့်မယ်ဆိုတာကိုသိပြီးစိုးရိမ်စိတ်မရှိကြဘူးလို့ပြောပါတယ
်။အခုတော်တော်လေးရခဲ့တာအာနာသိမ့်မယ်ဟာအဲ့လိုအာနာသိမ့်လိုက်မယ်ဆိုတော့ဒါဟိုမဖြစ်နိုင်ဘူးဆိုတာလည်းသိနေတယ်လို့စိုးရိမ်စိတ်ကလည်းလူတွေမှာရှိနေတယ်။ဒါပေမဲ့အဲ့လိုမျိုးကြီးဆန်စီစာစုမယ်လို့ဟာရုပ်ရုပ်တိတ်နေဟာဟိုဟာပြေးဝယ်ကြီးရပြေးဝယ်အဲ့လိုတော့ရုပ်ရုပ်လုံးဝမဖြစ်ဘူး။ကိုဗစ်ကမှဟာဟိုဟိုဟာပြေးဝယ်ရတာနဲ့ဒီဟာပြေးဝယ်ရတာနဲ့ဖြစ်သေးတယ်ကိုဗစ်ကလာမှတော့အခုလုံးဝမဖြစ
်ဘူး။မန္တလေးမြို့ကစီးပွားရေးလုပ်ငန်းရှင်ဥမမောင်မြစ်ကတော့အားလုံးရဲ့ကောင်းကျိုးစီးပွားအတွက်သက်ဆိုင်တဲ့တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးဖြေရှင်းစေခြင်းနဲ့လို့တိုက်တွန်းပါတယ
်။ဟိုအရင်တုန်းကစစ်အစိုးရအစ်တက်ကဒီနှစ်ပေါင်းများစွာစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်တဲ့အခါမှာတိုင်းပြည်ကအကုန်လုံးဘုံဘုံနဲ့ကျသွားတဲ့ကိစ္စတွေကျွန်တော်တို့ဆင်ရလို့လည်းအကုန်ကြီးပြီးသားပဲဗျာ။အဲ့တော့ကျွန်တော်တို့ကစီးပွားရေးသမားတွေရသမားအနေနဲ့တာမန်စစ်ကြုံမဆိုရင်အဲ့လိုပြန်ဖြစ်သွားမှာကိုကျွန်တော်စိုးရိမ်တာပါ။စစ်တပ်အာဏာသိမ်းရရင်စီးပွားရေးမှာဆိုတော့အဲစစ်တပ်နဲ့အပေါင်းမှာလူတို့ပဲရတာအကျိုးစီးပွားဖြစ်ထွန်းပြီးတော့စီးပွားသွားကြတာများတာဟုတ်ကဲ့တဲ့လူအများစုရဒုက္ခရောက်ကြတာများတာဟုတ်နော်အဲ့တော့ကျွန်တော်တို့ကအဲ့လိုမျိုးအဖြစ်ကိုမလိုလားတဲ့အတွက်ပေါ့
ဒီစစ်တပ်ကအာဏာသိမ်းတာတို့စစ်အာဏာရှင်စနစ်ကျင်းလို့မှာတော့ကျွန်တော်တို့ကမသိပါဘူးအဲ့ဒီအနေဒီအစိုးရရောတောင်တန်းတဲ့ကိုင်းအဖွဲ့အစည်းကြီးကြီးအဖွဲ့အစည်းကြီးတွေရာရီကဘဝဝိမာတိုင်နေနေညှိနေနေဘုံနေနေစီကြိုင်ကောင်းကြမယ်ထင်ပါတယ်နေပြီးတော့အဝင်ထွက်ဝေဒီကလန်ဘော်ကဒီကကြတဲ့နေရာဒီမှာအခုဆိုရင်စစ်စစ်ရေးဂိတ်တွေနဲ့လုံခြုံရေးတင်းကျပ်ထားပါတယ်ခင်ဗျာကျွန်တော်